တော်ထရှင်များခင်ဗျာပြီးခဲ့တဲ့သတင်းဘက်ကကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဂူတာရက်စ်နဲ့ပြည်ပနိုင်ငံခေါင်းဆောင်တချို့ကမြန်မာနိုင်ငံအစိုးရဟာဂျင်နိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုလမ်းစဉ်ကိုဥတီသွားနေတယ်လို့ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်ကြတဲ့ရိုဟင်ဂျာမွတ်စလင်တွေသိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုပြေးကြတယ်ဆိုတဲ့သတင်းတွေပေါ်ထွက်လာပြီးနောက်ဂျင်နိုဆိုက်ဆိုတဲ့လူမျိုးတုံးတပ်ဖြတ်မှုဝေါ်ဟာရာကိုတူရကီနိုင်ငံသမ္မတမစ္စတာအာဒိုဂန်ကပထမဦးဆုံးစတင်ပြီးတော့သုံးစွဲခဲ့တာပါ။အဲဒီနောက်တဖက်နိုင်ငံကိုနေဆက်ဖြတ်ကျော်ပြေးကြသူတွေ3သိန်းကျော်ရှိနေပြီလို့သတင်းတွေထွက်လာပြီးတဲ့နောက်ပိုင်းမှာကုလသမဂ္ဂကလူအခွင့်အရေးအဖွဲ့ကြီးကမစ္စတာဇာယီဒ်ဟူစိန်ကရခိုင်မှာဖြစ်ပွားနေတဲ့ကိစ္စဟာလူမျိုးတုံးရှင်းလင်းတုတ်တင်မှု ethnic cleansing ပဲလို့ပြောကြားခဲ့ပါတယ်။အဲဒီလိုဝေါ်ဟာရတွေသုံးစွဲတာကိုလက်ခံသဘောတူပါသလားလို့ကုလသမဂ္ဂအတွင်းမှုချုပ်ကိုသတင်းတောက်တွေကမေးကြည့်တဲ့အခါမှာ
When 1/3 of the Rohingya population had to flee the country, can you find a better word to describe it?
Rohingya လူဦးရေသုံးပုံတစ်ပုံအိုးအိမ်ဆွတ်လွတ်ထွက်ပြေးကြရတယ်ဆိုတော့ဒီတဲ့တင့်တော်တဲ့စကားလုံးဝေါ်ဟာရရှိသေးလားလို့ပြန်ပြီးတော့ဖြေကြားသွားပါတယ်။ Genocide တို့ ethnic cleansing တို့ဆိုတဲ့ဝေါ်ဟာရတွေဟာမြန်မာပြည်မှာလူမျိုးတုံးရှင်းလင်းတုတ်တင်မှုဆိုတာမျိုးကိုအခုဥတီသွားနေတယ်လို့ကျွန်တော်ထင်ပါတယ်။ဒေတာတွင်မတည်ငြိမ်မှုဖြစ်ပေါ်လာနိုင်တဲ့ဒီအကြမ်းဖက်မှုတွေကိုရပ်ဆဲပါလို့မြန်မာနိုင်ငံအရက်ဖက်ခေါင်းဆောင်တွေစစ်ဖက်ခေါင်းဆောင်တွေကိုမြစ်တာရက်ခံကြပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောသွားတာပါ။ဒါကြောင့်လဲ Genocide Watch လူမျိုးတုံးတပ်ဖြတ်မှုစောင့်ကြည့်လေ့လာရေးအဖွဲ့ညွှန်ကြားရေးမှူးပါမောက်ခ Gregory Stanton ကိုကျွန်တော်တယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပါတယ်။မြန်မာနိုင်ငံမှာ Genocide ပြစ်မှုကြီးကျူးလွန်နေတယ်ဆိုတဲ့စွပ်စွဲချက်တွေကိုဘယ်လိုသဘောရပါသလဲလို့ပါမောက်ခ Stanton ကိုကျွန်တော်မေးကြည့်လိုက်ပါတယ်
။ and so in this case I think we have plenty of evidence that the Myanmar government is committing genocide against the Rohingya. Some have said that it is simply, as they put it, ethnic cleansing.
မြန်မာအစိုးရဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတုတ်တင်ရှင်းလင်းရေးကျူးလွန်နေတယ်ဆိုတာအထောက်အထားတွေအများကြီးကိုရှိတယ်လို့ထင်ပါတယ်။တချို့ကလည်း ethnic cleansing ဆိုတဲ့ဝေါ်ဟာရကိုသုံးနေကြပါတယ်။အာဏာပိုင်တွေကလူတွေအများအပြားသေးသေးအောင်လှုပ်ပြီးကြံတဲ့လူတွေထိတ်လန့်ကြောက်ရွံ့ပြီးကိုရကိုရွာမှာမနေနိုင်ပဲအိုးအိမ်စွန့်ခွာထွက်ပြေးရအောင်လုပ်ရင်ဒါဟာ genocide ဖြစ်ပါတယ်။လောလောဆယ်မြန်မာအာဏာပိုင်တွေလုပ်နေတဲ့ကိစ္စပါပဲလို့ပြောကြားသွားတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာအခုဖြစ်ပွားခဲ့တာကရဲစခန်းတွေကိုလာပြီးတော့တိုက်ခိုက်လို့အကြမ်းဖက်သမားတွေကိုလိုက်လံရှင်းလင်းနှိမ်နင်းနေတာလို့အစိုးရကကြေညာထားတာပဲလို့ပြောတဲ့အခါမှာပါမောက်ခ Stanton က
If a government so supposedly mobilizes its troops to put down a so-called insurgency or a so-called terrorist attack and instead they massacre large numbers
အစိုးရကစစ်တပ်တွေလွှတ်ပြီးတော့အကြမ်းဖက်သမားတွေသဘုံတွေလို့ဆိုတဲ့သူတွေကိုရှင်းလင်းနေဆိုတဲ့နေရာမှာအဲ့ဒီကျူးလွန်သူတွေကိုသာမကဘဲနဲ့မသက်ဆိုင်တဲ့မိန်းမတွေကလေးတွေတက်ကြီးရွယ်အိုတွေအမြောက်အများကိုသတ်ဖြတ်တယ်ဆိုရင်ဒါဟာ genocide ဖြစ်ပါတယ်မြန်မာနိုင်ငံမှာအခုဖြစ်နေတာဒါမျိုးပဲမို့ဘယ်လို့မှခွင့်လွှတ်စရာမရှိဘူးလို့သူကပြောပါတယ်ဒီလိုလူမျိုးတုံးတပ်ဖြတ်မှုဆိုတာတွေဟာကမ္ဘောဒီးယားနိုင်ငံမှာခမာနီအစိုးရလက်ထက်ကဖြစ်ပွားခဲ့တယ်လို့ပဲအာဖရိကတိုက်မှာဘူရွန်ဒီနိုင်ငံတို့ရဝန္ဒါတို့ဆူဒန်တို့ဆိုတဲ့နိုင်ငံတွေမှာလည်းပဲဖြစ်ပွားခဲ့တယ်လို့လည်းသူကနှိုင်းယှဉ်ပြီးတော့ပြောကြားသွားပါတယ်ဘာမောက်ကစတန်တန်ရဲ့ Genocide Watch အဖွဲ့ရဲ့အစီရင်ခံစာထဲမှာလူမျိုးတုံးတပ်ဖြတ်မှုဆိုတာအဆင့်၈ဆင့်ရှိပြီးတော့လူမျိုးဘာသာအသားအရောင်စတာတွေမတူညီကွဲပြားတာကိုအခြေခံပြီးဆလာတာဖြစ်တဲ့အကြောင်းအဲ့ဒီနောက်အစင်းစင်မှာအာဏာပိုင်တွေကသူတို့ရဲ့လက်သက်မွေးကြိုးကင်ထားတဲ့အဖွဲ့အစည်းတွေကိုတုံးပြီးတပ်ဖြတ်ရှင်းလင်းဖို့အစီအစဉ်ပေါ်ထွက်လာတတ်တဲ့အကြောင်းအဲ့ဒီနောက်မတူညီတဲ့အတိုင်းအဝိုင်းနှစ်ခုကြားမှာအမုန်းတရားတွေကြီးထွားလာအောင်စော်ဩဖန်တီးအစင်းခုနှစ်ကြတော့တဖက်အုပ်စုကိုလူလို့မမြင်တော့ပဲအစုလိုက်အပြုံလိုက်သေးချေအောင်ရှင်းလင်းတဲ့အဆင့်ရောက်သွားတယ်လို့ဆိုပါတယ်မြန်မာနိုင်ငံအခုဆိုရင်အဲ့ဒီအဆင့်ကိုရောက်နေပြီလို့လည်းပဲဘာမောက်ခ Gregory Stanton ကပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာနိုင်ငံသံအမတ်ကြီးဦးအောင်လင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးတုံးတုတ်တင်ရှင်းလင်းရေးလှုပ်ဆောင်နေတယ်ဆိုတော့ဆွဆွဲပြောကြားချက်တွေဟာမဟုတ်မမှန်ဘူးလို့ညင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအကြမ်းဖက်မွတ်စလင်တွေရဲ့တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့တွေကပြန်လည်ပြီးနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်ခဲ့တဲ့ကိစ္စမှာအင်အားအလွန်အကျွံသုံးပြီးတော့မွတ်စလင်ကြီးရွာတွေကိုတိုက်ခိုက်ခဲ့တယ်ဆိုတာဟာသတင်းအမှားတွေသာဖြစ်တယ်လို့လည်းပဲပြောသွားခဲ့ပါတယ်။ရ ရိုဟင်ဂျာအများအပြားကိုလုံခြုံရေးတပ်ဖွဲ့တွေကအကာအကွယ်ပေးစောင့်ရှောက်နေတာတွေရှိနေတဲ့အကြောင်းဒါအပြင်လည်းပဲမြန်မာနိုင်ငံမှာငြင်းငြင်းချမ်းချမ်းနေလိုတဲ့ဒေသခံအစ်စ်အမှန်တွေကိုပြန်လည်ခေါ်ယူဖို့အတွက်မြန်မာအစိုးရအနေနဲ့အစဉ်အသင့်ရှိနေတဲ့အကြောင်းလည်းပဲတာမကြီးဦးအောင်လင်းကပြောကြားသွားပါတယ်ခင်ဗျာ။